စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်တွေကစီတာမြေကြီးရွာကိုနိုဝင်ဘာလ17ရက်မနက်ပိုင်းမှာမြန်မာစစ်တပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စီတာမြေကြီးရွာအပါအဝင်အနီးအနားကကြီးရွာကဒေသခံတွေပါထွက်ပြေးသိမ်းရှောင်နေရတဲ့အကြောင်းဒေသခံသူကအခုလိုပြောပါတယ်
။တိုက်ပွဲရလို့တော့မဟုတ်ဘူးရ။ဒီကားကားဘက်ကနေပြီးတော့ဝင်ပြစ်တာပဲဟုတ်။ဒီကစီတာရဲ့ရွာကတော့စီတာမြေပေါ့။အဲ့ဒီအနေနဲ့ပြစ်တယ်။ပြစ်ပြီးတော့ကျန်တဲ့ဘေးပတ်ပတ်လေရွာတွေကိုတော့ဘလို့အကုန်လုံးဝင်ခဏလေးတော့ဝင်ပြစ်သွားတယ်ပေါ့အမိုင်းတာတီဖိုက်လို့ခေါ်တဲ့ဟိုသူတို့စစ်သုံးရဟင်းရင်သုံးပြီးမြစ်ပြတာဗျာဤရပါနေလို့ကျွန်တော်တို့အားလုံးကအဲ့နာကတက်ချလဲကျွေးရခုနှစ်ရွာရှစ်ရွာလောက်အကုန်လုံးပတ်ပြေးနေရပါလေဗျာဟုတ်တကယ်ကတော့ခံမှန်းကတော့ကျွန်တော်တို့ရှစ်ရွာနဲ့တောင်ကြီးအောင်ရှိမှာပါဗျာဟုတ
်စီတာမြေကျွေးရမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတယ်ဆိုတဲ့သတင်းတွေကြောင့်တိုက်ပွဲဖြစ်ပွားတာမရှိပဲလာရောက်ပစ်ခတ်တာဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်မြန်မာစစ်တပ်ကကျေးရွာတွေမှာဆက်ပြီးရှိနေသေးတဲ့အတွက်ကျေးရွာသားတွေဟာရွာမပြန်နိုင်သေးဘူးလို့ပြောပါတယ်အရင်ကလည်းစီတာမြေကျေးရွာကိုလေကြောင်းကနေပစ်ခတ်တာတွေပြုလုပ်ဖူးသေးတယ်လို့ဒေသခံတွေကပြောပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးမြောင်မျိုးနယ်ထဲမှာဆိုရင်လည်းနိုဝင်ဘာလ9ရက်ကစပြီးမြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေပြီးကျေးရွာ6ရွာကနေ400နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေသခံသူကအခုလိုပြောပါတယ
်။9ရက်နေ့ကနနုံးငိုင်း၊10ရက်နေ့ကစုရီကုံ၊စုရီကုံကအင်ဂျီတရား၊9ရက်နေ့မှာကျတော့ရွှေတချောင်းရယ်၊ဒုက္ခဒီပရယ်၊မေတ္တာရယ်ဆိုပြီးတော့3ရွာရှို့တာဆိုတော့အလုံးပေါင်းကျေးရွာပေါင်းအနေနဲ့5ရွာပေါ့။အဲဒါဆိုကျွန်တော်တို့စင်လောင်မှာရှို့သွားတဲ့အင်ဂျီကတော့ကျွန်တော်မသိရသေးဘူး
။နေအိမ်တွေမီးရှို့ခံရတဲ့အထက်မှာအင်ဂျီ900နီးပါးရှိတဲ့နနုံးငိုင်းကျေးရွာဟာအင်ဂျီ250နီးပါးမီးလောင်ကျွမ်းသွားပြီးစုလီကုံကျေးရွာဟာနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပါတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲနေအိမ်တွေမီးရှို့ခံရတာလို့လည်းဒေသခံတွေကပြောပါတယ်။မြန်မာစစ်ကောင်စီဘက်ကတော့စစ်ဆင်ရေးတွေအတွင်းအရက်သားနေအိမ်တွေကိုမီးရှို့တာမလုပ်ဘူးလို့ညင်းဆိုထားပါတယ်။စစ်ဆင်ရေးတွေအတွင်းဒေသခံအရက်သားတွေရဲ့အိုးအိမ်တွေမီးလောင်တဲ့တဲ့ရင်တွေကတော့မကြာခဏထွက်ပေါ်နေပါတယ်။ယာနဲ့ချီတဲ့အိုးအိမ်တွေထပ်မံမီးလောင်တဲ့တဲ့ရင်ကိုစစ်ကောင်စီဘက်ကတဲ့ရင်မထုတ်ပြန်တယ်လို့တိကျအတိအကျလည်းမရရှိသေးပါဘူးခင်ဗျာ။